မနေ့ပြန်ဧပြီလ22ရက်နေ့မှာကြာရောက်မဲ့မြေကဘာနေ့အတွက်နိုင်ငံရေးနဲ့ပြည်သူလှုပ်ရှားမှုကဘာလုံးဆိုင်ရာနေ့မှာနိုင်ငံပေါင်း192နိုင်ငံကလူပေါင်းသန်း1000ကျော်ပါဝင်လှုပ်ရှားကြမယ်လို့ခန့်မှန်းထားပါတယ်။2019ခုနှစ်မြေကဘာနေ့အထိတ်မှအဖြစ်နဲ့ပြည်သူတွေဘက်ကချီတက်ပွဲတွေ၊တစ်ပင်စိုက်ပျိုးတာတွေ၊မြို့တွေဥယျာဉ်တွေ၊ကမ်းခြေတွေနဲ့ရေစည်းရေလာတွေမှာတန့်ရှင်းရေးလှုပ်ကြမှာဖြစ်သလိုနိုင်ငံရေးသမားတွေဘက်ကတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဥတီဆောင်ရွက်ဖို့ပူးပေါင်းဆောင်ရွက်မှုတွေနဲ့မူဝါဒတွေကိုကြေညာကြမှာဖြစ်ပါတယ်။ကမ္ဘာတစ်လွှတ်မြေကမ္ဘာနဲ့လှုပ်ရှားမှုကိုဦးဆောင်နေတဲ့အဒေးကွန်ရက်ကအခု2019ခုနှစ်ကတော့မျိုးစိတ်များကိုကာကွယ်ကြစို့ဆိုတဲ့ဆောင်ပုဒ်ချမှတ်ထားပါတယ်။လူသားတွေရဲ့လူရဲကြောင့်ဆိုရကိုအထူးပြုဖော်ပြထားတဲ့ဆောင်ပုဒ်ဟာဆိုရင်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းထောက်အလစ်ဘက်ခိုးဘတ်ရဲ့ The Sith Extinction ဆိုတဲ့ဆောင်မှာဖော်ပြချက်ကိုဓာတ်ရိုက်ချိတ်ဆက်ရယူထားတာလို့မြေကမ္ဘာနဲ့ကွန်ရက်ကပြောဆိုထားပါတယ်။အစွန်းလိုက်ပြုံလိုက်ကွဲပြောက်ပြတ်သုံးမှုဟာတဘာဝအလျောက်ဖြစ်တာထက်လူတွေရဲ့လူရဲကြောင့်ဖြစ်ရတာလို့ဒီဆောင်မှာဖော်ပြထားပါတယ်။သတင်းကောင်းကတော့ကွဲပြောက်ပြတ်သုံးမှုကိုနှေးကွင်းအောင်လုပ်နိုင်နေသေးတာဖြစ်တယ်လို့လည်းမြေကမ္ဘာနဲ့ကွန်ရက်ရဲ့ခေါင်းဆောင်က VOA ကိုပြောပါတယ်။ချက်ချင်းအေးအေးယူဆောင်ရွက်ဖို့အတွက်စားသုံးသူတွေ၊မဲဆန္ဒရှင်တွေ၊ဆရာတွေ၊ဘာသာရေးခေါင်းဆောင်တွေ၊သိပ္ပံပညာရှင်တွေကကမ္ဘာတစ်လွှတ်လှုပ်ရှားမှုတရက်ကိုအခုအချိန်မှာတညင်တကြွတဲ့အတူတီဆောက်ပြီးဆောင်ရွက်ခဲ့မယ်ဆိုရင်တော့ရော့ကျလာနေတဲ့ချင်းချောက်ခံရတဲ့ရှားပါးမျိုးစိတ်တွေကိုပြန်ပြီးတော့ထိမ့်သိမ့်နိုင်မှာဖြစ်တယ်လို့မြေကမ္ဘာနေ့ကွန်ရက်အကြီးအကဲကပြောဆိုတာဖြစ်ပါတယ်။မြေကမ္ဘာနေ့ဆိုတာကတော့သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကိုပိုပြီးတော့သိရှိလာအောင်ဆောင်ရွက်မှုဖြစ်ပါတယ်။1980ပြည့်နှစ်မှာစခဲ့တဲ့ပထမဆုံးသောမြေကမ္ဘာနေ့မှာတော့ခေတ်သစ်သဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုကိုစတင်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်သူတန်း20လောက်စုယုံခဲ့ကြပြီးကမ္ဘာတစ်လွှတ်အစိုးရတွေကတော့မြေကမ္ဘာကိုထိမ့်သိမ့်မှုအတွက်မူဝါဒတွေချမှတ်ဥပဒေတွေလည်းပြဋ္ဌာန်းခဲ့ကြပါတယ်ရှင်။